သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိမြတ်ချစ်တီမင်္ဂလာဖျားဖျားနဲ့ပြည့်စုံတော်မူကြပါစားခင်ဗျာဒီနေ့ဇူလိုင်လ24ရက်စနေနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်တန်လှည့်နေပါရခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ်တယ်ရယ်အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မြည်စီစဉ်များမှာတော့မြန်မာပြည်ရဲ့ COVID-19 ကူးစက်သေဆုံးမှုကိုမတ်တင်စာအေးကရှင်းပြထားတာကိုနားဆင်ရမှာဖြစ်သလိုဒေါက်တာထွန်းအောင်ရွှေက NUG အစိုးရကိုယ်စားလှယ်ခန့်ထားတာကိုရှင်းပြထားတဲ့အကြောင်းအရာနဲ့တန်ဝင်ခက်ကပေးပို့ထားတဲ့ COVID-19 တတိယလှိုင်းကြားကအတားဆီးမဲ့ဈေးကွက်ဆိုတဲ့သတင်းဆောင်မတို့ဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ New South Wales ကျန်းမာရေးဝန်ကြီး၎င်းမချေနှမ်းမှုကိုထုတ်ဖော်ပြောဆိုအင်းစိန်ထောင်းစန္ဒပြမှုစစ်ကောင်စီတပ်ဖွဲ့တွေအကြမ်းဖက်ဖြိုခွဲနယူးဇီလန်ကလည်းတရုတ်ရဲ့ cyber တိုက်ခိုက်မှုကိုအနောက်နိုင်ငံများနီးတူပြစ်တင်ရှုံချယခုချိန်ကစပြီးသတင်းများကိုကျွန်တော်ကျော်ထွန်းအောင်ကစတင်ဖတ်ကြားပါတော့မယ
်နယူးဆာဝေးကျန်းမာရေးဝန်ကြီး၎င်းမချေနှံ့မှုကိုထုတ်ဖော်ပြောဆိုနယူးဆာဝေးကျန်းမာရေးဝန်ကြီးဘရက်ဟက်ဇက်ကနယူးဆာဝေးပြည်နယ်ဝန်ကြီးချုပ်ရဲ့ Pfizer ဆေးများကိုလှူဒါန်းရန်တခြားပြည်နယ်များကိုတောင်းဆိုမှုကိုပယ်ချခဲ့တဲ့အတွက်စိတ်ပျက်မိတယ်လို့ပြောဆိုပါတယ်။နယူးဆာဝေးပြည်နယ်သည်တခြားပြည်နယ်များမှာတော်မီလောင်မှုနဲ့ရေကြီးမှုများကိုအမြဲကူညီခဲ့ပြီးတခြားပြည်နယ်များကယခုအချိန်မှာအတူတကွလက်တွဲလုံဆောင်ခြင်းမရှိဘူးလို့ပြောဆိုပါတယ်။ယူဆာဝေးပြည်နယ်ကစစ်နေအနောက်ပိုင်းမှာရှိတဲ့ငယ်ရွယ်တဲ့လူငယ်တွေကိုကာကွယ်ဆေးထိုးပေးတာကိုမြင့်တင်ဖို့ Pfizer ကာကွယ်ဆေးများတခြားပြည်နယ်များကထောက်ပံ့ရန်အတွက်တောင်းခံခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ AstraZeneca ကာကွယ်ဆေးကအသက်60အောက်လူငယ်တွေအတွက်မသင့်တော်လို့ဖြစ်ပါတယ်။အင်းစိန်ထောင်စန္ဒပြမှုစစ်ကောင်စီတပ်ဖွဲ့တွေအကြမ်းဖက်ဖြိုခွင်းဇူလိုင်လ24ရက်နေ့မနေ့ပိုင်းကစပြီးအင်းစိန်သီးသန့်ဆောင်မှာပုံမှန် 905 ကစစ်တပ်အကြီးညိုပြက်မှုနဲ့တရားစွဲခံထားရတဲ့အကျဉ်းသားရာပေါင်းများစွာဆန္ဒပြခဲ့ကြပါတယ်။ညနေပိုင်းမှာတော့စစ်ကားတွေအင်းစိန်ထောင်တွဲဝင်ရောက်သွားပြီးဆန္ဒပြအကျဉ်းသားတွေကိုအချမ်းဖက်ဖြိုခွဲခဲ့တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးထွန်းကြည်ကပြောဆိုပါတယ်။အင်းစိန်ထောင်မှာထောင်တွင်းတပိတ်ဖြစ်တဲ့ကျွေးကြော်တန်3ချက်သွေးသစ္စာသချင်းဆိုတဲ့တောင်းဆိုချက်တွေက1နိုင်ငံရေးအကျဉ်းသားတွေအားလုံးကိုခြွင်းချက်မရှိလွှတ်ပေးဖို့2ထောင်တွင်းမှာဆေးကုသခွင့်နဲ့ပတ်သက်လို့ထောင်တွင်းမှာကိုဗစ်နဲ့ပတ်သက်လို့တော်တော်အခြေအနေဆိုးနေတယ်ဥညာဝင်းနဲ့ဆုံးသွားပြီးဟန်တာမြင့်နဲ့ရှေ့နေကြီးဦးကျော်ဟိုးလဲ ICU ထဲထည့်ထားတယ်မင်းသွေးသစ်လဲကိုဗစ်ဖြစ်နေတယ်ရွှေညဝါဆရာတော်လဲရန်ကုန် ICU ထဲရောက်နေပြီဆိုတော့ထောင်ထဲမှာကိုဗစ်ကတော်တော်ပြန့်နှံ့နေတဲ့အချိန်ကျန်းမာရေးစောင့်ရှောက်မှုလည်းမရှိလို့ကျန်းမာရေးစောင့်ရှောက်မှုတောင်းဆိုတယ်။၃အစ်စ်ပြောင်းလဲလာတဲ့ထောင်ပိုင်းအစ်စ်ကအလွန်တရာစီမင်းစည်းကမ်းတင်းကျပ်တယ်။ဒီစီမင်းစည်းကမ်းတွေကတရားဥပဒေနဲ့မညီညွတ်လို့ဖြေလျှော့ပေးဖို့တောင်းဆိုတယ်။မနေ့ပိုင်းမှာတော့ထောင်အုပ်စုညွန်ကြားရေးမှူးဦးစောစောနဲ့ညှိနှိုင်းနေတယ်လို့ပြောပေမဲ့ညနေ9:00လောက်မှာတော့စစ်ကား9စင်းလောက်ကထောင်ထဲဝင်သွားတယ်လို့ကြားတယ်။အခင်းဖြစ်တာကသီးသန့်အချင်းထောင်ဖြစ်တဲ့အဲ့ဒီသီးသန့်အချင်းထောင်ကလည်းထောင်ထဲချီရှိတယ်။အဲ့ဒီမှာသူတို့ဝင်ပြီးဖြိုခွင်းတယ်လို့ကြားတယ်။သူတို့ကအင်အားသုံးဖြိုခွင်းတာမို့အပြင်းထန်ဒဏ်ရာရတဲ့သူတွေရှိတယ်လို့ကြားတယ်။သေလောက်တဲ့ဒဏ်ရာရသူအနည်းဆုံး10လောက်ရှိတယ်ကြားတယ်။ဒါပေမဲ့အတည်ပြုလို့မရသေးဘူး။ RFA ကရရှိထားတဲ့တခြားသတင်းတွေမှာတော့အကြမ်းဖက်ရိုင်းနှိုင်းမှုတွေကြောင့်သေဆုံးသူ6ဦးရှိပြီးဒါစင်များစွာတရားရရှိကြောင်းနဲ့စန္ဒပြလှုပ်ရှားမှုကောင်းဆောင်သူ20လောက်ကိုအခုရိုင်းနှက်တိုက်ပိတ်ထားကြောင်းဖော်ပြထားပါတယ်။နယူးဇီလန်ကလည်းတရုတ်ရဲ့ cyber တိုက်ခိုက်မှုကိုအနောက်နိုင်ငံများနီးတူပြစ်တင်ရှုံချ တရုတ်အစိုးရသည်စိုက်ဘာတိုက်ခိုက်မှုများအတွက်တာဝန်ရှိတယ်လို့နယူးဇီလန်ကလည်းအနောက်နိုင်ငံမဟာမိတ်များဤသူပြစ်တင်ရှုံချလိုက်ပါတယ်နယူးဇီလန်အစိုးရဆက်သွယ်ရေးလုံခြုံရေးဗျူဟာ GCSP ဝန်ကြီးအန်ဒရူးလစ်တဲလ်ကတရုတ်နိုင်ငံမှပံ့ပိုးထားသောဟက်ကာများနှင့်ရန်လိုသည့်စိုက်ဘာလှုပ်ရှားမှုများကြားဆက်နွယ်မှုရှိသည်ကိုခိုင်မာသည့်သက်သေများနယူးဇီလန်တွင်ရှိထားကြောင်းဇူလိုင်လ19ရက်နေ့ညကပြောဆိုပါတယ်ဖြစ်တဲ့ဝေဖန်မှုကိုအပုတ်ချမှုလောက်ရဖြစ်နယူးဇီလန်အခြေစိုက်တရုတ်တန်ယုံကဇူလိုင်လ20ရက်တွင်ပယ်ချလိုက်ပြီးနယူးဇီလန်အားစစ်အေးတိုက်ပွဲစိတ်တက်ကိုဆွတ်လွတ်ရန်တိုက်တွန်းခဲ့ပါတယ်တရုတ်နိုင်ငံမှပံ့ပိုးပေးသောဟက်ကာများက Microsoft Exchange platform အားထိုးဖောက်ဝင်ရောက်သည့်ကိစ္စနှင့်ယင်းအားနည်းချက်များကိုတခြား cyber hacker များကိုပါကြေကြေပြန့်ပြန့်မစင်မချင်းဝေမျှသည့်အတွက်နိုင်ငံတကာကဖြစ်တင်ရှုံချမှုကိုနယူးဇီလန်ကလည်းထောက်ခံကြောင်းနယူးဇီလန်အစိုးရဆက်သွယ်ရေးလုံခြုံရေးဘူရိုဝန်ကြီးအန်ဒရူးလစ်တဲလ်ကထုတ်ပြန်ချက်တွင်ပါရှိပါသည်။ကမ္ဘာလုံးဆိုင်ရာတည်ငြိမ်မှုနှင့်လုံခြုံရေးကိုထိခိုက်စေနိုင်သောယင်းရန်တရားရှိသောလောက်ရမျိုးကိုရပ်တန့်ရန်ကျွန်တော်တို့ကတောင်းဆိုလိုက်ပြီးတရုတ်ရဲ့ပိုင်နက်မှထွက်ပေါက်လာသောလုံဆောင်ချက်များနှင့်ပတ်သက်၍သင့်တယ်သောအရေးယူမှုများပြုလုပ်ရန်တရုတ်ကိုတိုက်တွန်းတယ်လို့လည်းဖော်ပြထားပါသည်။အဆိုပါကြေညာချက်သည်နယူးဇီလန်နှင့်တရုတ်ဆက်ဆံရေးနှင့်ပတ်သက်ပြီးဖိအားပေးနေသည့်အချိန်တွင်ထွက်ပေါက်လာခြင်းဖြစ်ပြီးတရုတ်ရဲ့ cyber လုံခြုံရေးချိုးဖောက်မှုနှင့်ပတ်သက်၍နယူးဇီလန်ကပိုမိုပြင်းပြင်းထန်ထန်ပြောဆိုလာခြင်းဖြစ်ပါသည်။မြန်မာပြည်တွင်တရက်အတွင်းကိုဗစ်တွေ့နှုန်း40ရာခိုင်နှုန်းကျော်စုစုပေါင်းကူးစက်ခံရသူ2,000ခွဲကျော်ရှိလာမြန်မာနိုင်ငံမှာတရက်အတွင်းကိုဗစ်ကူးစက်မှုအသစ် 9,506 ရောက်ရှိပြီးရောဂါကူးစက်ခံရသူစုစုပေါင်း 25,880 ရောက်ထိရှိလာခဲ့ပြီလို့စစ်ကောင်စီကျန်းမာရေးအားကစားဝန်ကြီးဌာနကဇူလိုင်လ23ရက်နေ့ညကထုတ်ပြန်ပါတယ်ပြီးခဲ့တဲ့24နှစ်အတွင်းသေဆုံးသူအရေအတွက်ကတော့326ယောက်ရှိခဲ့ပြီးစုစုပေါင်းသေဆုံးသူ6,459ယောက်ရှိတယ်လို့ဆိုပါတယ်။ဒီစစ်ဆေးမှုမှာတော့အာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်နေကြတဲ့ဆေးရုံတွေဓာတ်ခွဲစမ်းသပ်ခန်းတွေမပါဝင်ပဲဆေးအုပ်စုလက်အောက်ခံတပ်မတော်ဆေးရုံတွေအများစုမှာစမ်းသပ်စစ်ဆေးခဲ့တာမို့ရောဂါကူးစက်မှုတိကျတဲ့ပမာဏအတိုင်းအဆကိုတော့မသိနိုင်သေးပါဘူး။ရန်ကုန်မြို့တုတ်တန်လေးကူမှာဇူလိုင်လ23ရက်နေ့ကမီးသင်းကြိုရတဲ့အရုပ်လောင်း1000ဝန်းကျင်ရှိတယ်လို့အကူအညီပေးနေတဲ့ပရဟိတသမားတွေကပြောဆိုပါတယ်။ဝန်ကြီးဌာနထုတ်ပြန်ချက်ထဲမှာတော့ပြီးခဲ့တဲ့24နှစ်အတွင်းဓာတ်ခွဲနမူနာ 13,489 ခုကိုစစ်ဆေးခဲ့ရမှာရောဂါကူးစက်မှုအသစ် 9,506 ယောက်တွေ့ရှိခဲ့တာမို့ပိုးတွေ့နှုန်း40ရာခိုင်နှုန်းကျော်ရှိခဲ့တယ်ဆိုပါတယ်။မြန်မာနိုင်ငံမှာပထမဆုံးသော COVID-19 အတည်ပြုလူနာကိုတော့ပြီးခဲ့တဲ့2020ပြည့်နှစ်မတ်လ23ရက်ကစတင်တွေ့ရှိခဲ့တာဖြစ်ပြီးပြီးခဲ့တဲ့ January လ29ရက်မှာတော့အာဆီယံနိုင်ငံတွေထဲမှာအစိုးဆုံးကာဝယ်ဆေးထိုးနှံတဲ့နိုင်ငံတစ်ခုဖြစ်လာပါတယ်ကိုရပိုင်းတွင်မှာယောဂကူးစက်မှုဟာနေစဉ်ရက်ဆက်ခက်ဆိတ်ဆိတ်ဖြစ်နေခဲ့ပြီးမျိုးရိုးဗီဇကွဲ COVID-19 ယောဂပို၃မျိုးစစ်ဆေးတွေးရှိခဲ့ကြောင်းဇွန်လ15ရက်နေ့ကကြေညာခဲ့ပါသည်။ဆင်နီမျိုးလော့ခ်ဒေါင်းက Delta Virus ကိုမထိန်းနိုင်ဟုဆို Australian Medical Association က Delta မျိုးဗီဇကွဲ Virus ကိုထိန်းထားရန်လုပ်တဲ့လော့ခ်ဒေါင်းတိုင်းတာမှုများကထိန်းထားနိုင်မဲ့အမှတ်ကိုကျော်လွန်သွားပြီးပြန်လာမရှိတဲ့အခြေအနေကိုရောက်နေပြီလို့ပြောဆိုပါတယ်ဒူအုတ်တာဒေါက်တာခရစ်မောကဒီလော့ခ်ဒေါင်းတွေကဆက်လက်ရှိနေရမှာဖြစ်ပြီးဒါကဗိုင်းရပ်စ်ကိုနှိမ်နင်းရန်အတွက်မဟုတ်ဘဲကူးစက်မှုအရေးအတွက်ကိုထိန်းသိမ်းနိုင်မဲ့အဆင့်ကိုရောက်အောင်သာလှုပ်ရှင်းဖြစ်တယ်လို့ပြောဆိုပါတယ်၎င်းက
If you let it go and the infectivity of the delta is so great the number of people end up in hospital and then the hospitals will be overrun And then all you're doing then
okay, is thing a let lu like be delta virus ku set mu ga ji ma la de kha lu a mya pya se yong dwe ma song tat pi da ga se yong dwe ko pye shan twa ma phit par de pi lo tin lou ni da dwe a long ga lockdown mo ma chait dwe ni bi tin lu lon law swa ko ka kwe se tho bi nai de kha thi phit par de ရန်ကုန်တွင်လူချေတိတ်ချိန်ရုပ်လောင်းများကိုမြေကြီးတဲ့ကားများဖြင့်တင်ပြီးမြေမြုပ်မှုများရှိနေရေဝေးနဲ့ ထိမ်ပင်သုတ်တံတွေမှာဘဲကမှမသိတဲ့ရုပ်အလောင်းအများပြားကိုမြေကြီးသေးကားတွေနဲ့တင်ပြီးလူကြီးတိတ်ချိန်မှာမြေမြုပ်ဓာတ်တွေရှိနေတယ်လို့သုတ်တံနီးမှာနေထိုင်သူတူကပြောဆိုပါတယ်။ရုပ်အလောင်းတွေကိုပုံမှန်တိုင်းမီးရှို့လို့မနိုင်ပါကရေဝဲကအလောင်းတွေကိုထိမ့်ပင်ပို့တာဖြစ်သလိုထိမ့်ပင်ကအလောင်းတွေကိုရေဝဲကိုပို့တာလည်းဖြစ်နိုင်တယ်လို့ဆိုပါတယ်။မြေကြီးသေးကားနဲ့တင်လာတဲ့အလောင်းတွေဟာစည်ရင်းရှိအလောင်းတွေဟုတ်မဟုတ်လဲမသိနိုင်ဘူးလို့ဆိုပါတယ်။ရန်ကုန်မြို့မှာဇူလိုင်လ10ရက်နေ့ကစပြီးကိုဗစ်ကြောင့်အောက်ဆီဂျင်မရတဲ့သူတွေသေဆုံးနှုန်းမြင့်တက်ခဲ့ပါတယ်။ဇူလိုင်လ13ရက်နေ့14ရက်နေ့တွေတုန်းကမီးသင်းကျို18ကျန်းမြင့်ပေါ်အလောင်းတွေချပြီးတန်းစီရတဲ့အထိအခြေအနေဆိုးခဲ့ပါတယ်။ဇူလိုင်လ20ရက်နေ့တုန်းကရန်ကုန်မြို့ကသုတ်တံ4ခုမှာတရက်ထဲရုပ်လောင်း1200ကျော် 1300 နီးပါးသင်းကျိုခဲ့ရပါတယ်။ရန်ကုန်မြို့သုတ်တံ၄ခုမှာဇူလိုင်လ23ရက်နေ့ကလည်းမီးသင်းကြိုတဲ့ရုပ်လောင်း1000ဝန်းကျင်ရှိခဲ့တယ်လို့ဆိုပါတယ
် SBS
This is SBS Radio
ငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1211ကျပ်ရှိပြီး American Dollar ကိုမြန်မာကျပ်ငွေ1645ကျပ်ရှိပါတယ်Australian dollar ha American 93 ne nyi mya ba de. Mne phyan Australia tai ma shi de myo ji mya ye mole wata khamman chek ka ro Sydney myo ma apu chein 15 degree centigrade shi ma phit pi mya twa phit ni ta ma phit ba de. Melbourne myo ma apu chein 13 degree centigrade shi ma phit pi mo ta phyaw na phyaw ywa twa nai ma de. Brisbane myo ma apu chein 27 degree centigrade shi ma phit pi ni ta ma phit ba de.Perth မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးမွန်းတပြောင်းနှစ်ပြောင်းရွာသွန်းနိုင်ပါတယ်။ Adelaide မြို့မှာအပူချိန် 15 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှဖြစ်ပါတယ်။ Hobart မြို့မှာအပူချိန် 9 degree centigrade ရှိမှဖြစ်ပြီးမိုးတပြောင်းနှစ်ပြောင်းရွာသွန်းနိုင်ပါတယ်။ Canberra မြို့မှာအပူချိန် 8 degree centigrade ရှိမှဖြစ်ပြီးမိုးနှင်းငယ်ရွာသွန်းမှဖြစ်ပါတယ်။ဒါဝင်မြို့မှာအပူချိန်38 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါတယ်
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
။ SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ။